ရှမ်းပြည်နယ်တောင်ပိုင်းနဲ့ကယားနယ်ကန့်နေတဲ့ဖေခုံမြို့နယ်စင်မီလော့ကျေးရွာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်တပ်တွေကြားမင်းညပိုင်းကတိုက်ပွဲကြီးဖြစ်ပွားခဲ့တယ်လို့ရွာခံသူကပြောပါတယ်စစ်ကောင်စီတပ်ဟာအရင်ရက်ကျွေးကတည်းကစင်မီလော့ကျေးရွာကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေခဲ့တာပါဒီအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုသားညွန်ပြပြပေးပါဦးခင်
ွာကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲဖြစ်ခဲ့တာပါတိုက်ပွဲကညပိုင်းဖြစ်ပွားတာမို့လို့ကြီးရွာသားတွေမှာပြေးရလွှားရအတော်လေးခက်ခဲခဲ့တယ်လို့ကြီးရွာသားတူကပြောပါတယ
်ဒီစစ်ကောင်ရွာအဝေးမှာစစ်ကောင်စီဖက်ကစစ်ကြောင်းထိုးတာအဲ့ဒါကလည်းတစ်ခါတိုက်ပွဲပြီးတော့တပ်ပချစ်ခွာလိုက်တယ်နော်အများကြီးပဲလည်းကြီးတယ်အများကြီးတန်ကြရတယ်ရှင်ပါခုတော့ဒီဘယ်နဲ့ပိုင်းချောင်းအနေနဲ့ကြီးတယ်ညနေဒါဆက်ဖြစ်လာမလဲဆိုတာဒေတာပါပါဒီခက်ခဲတာတော့ဒီဒေတာလို့မှာဒီကလေးတွေတဲ့ဘာလဲဒါဒီရတဲ့ကောင်ဆိုပြေးရတာဆိုဇော်လေးကိုတစ်ခါရောက်ပဲ
စီမီလိုယောဟာရခင်ကတိုက်ပွဲတွေဖြစ်ခဲ့ပြီမဲ့ပြန်လဲတည်ငြိမ်စပြူလာလို့တချို့ဒေသခံတွေကနေရက်ကိုပြန်လာနေကြပါတယ်အခုလိုမျိုးယောလဲပြန်နေတဲ့အချိန်မှာစစ်ကောင်စီစစ်စင်ရေးကြောင့်မင်းညားကတော့ညရင်းချင်းပဲထပ်မှန်ပြီးတော့ပြေးလွှားကြရတယ်လို့ဆိုပါတယ်ဒီမတန်ခင်ရက်ကလေးကလည်းစစ်ကောင်စီဘက်ကနေပြီးတော့ဒီကြေးရွာဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ပြောပါတယ
်ဒီလက်နက်ကြီးကိုပြန်ရောက်ထုတ်တဲ့ဟာဆက်ဆော့ပြတဲ့ဟာပေါ့နော်ဒါကြောက်နေတယ်တချို့ဆိုအိုးအိမ်တော်မှာဖြက်စီးတော့ပြန်မလာနိုင်တယ်လို့လည်းရှိတယ်ပေါ့ဒီရှောင်းစခန်းမှာတော့သူလမ်းတော့မပြည့်ဘူးဒါမဲ့သူဒီကြေးရွာရွာလည်းမှသူလမ်းတော့ပြည့်တယ်ပေါ့နော်မကြမကြပြည့်ခါကြောက်သူအိုးအိမ်တစ်ပြက်စီးတဲ့ဟာကိုပြန်မလာနိုင်ကြဘူးကျမအတိုက်ပွဲမရှိဘဲနဲ့ပြည့်တာသူတို့ကရွာလည်းမှကလေးရှိတယ်ဆိုတဲ့မျိုးကသူတို့ထင်အောင်ဒီမှာတော့သူလမ်းပြည့်နေလို့နေမှာပါ
တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တဲ့ဖေခုံမြို့နယ်ရှိချမ်းဆောင်းလန်းခဲကြီးရွာလွယ်ပေါ်ကြီးရွာစတဲ့ပောင်းချင်းကြီးရွာကဒေသခံတွေဟာလည်းအရင်ကလေးကပြေးရှောင်နေကြတဲ့သူတွေရှိသလိုခုတစ်ခါမှစိုးရိမ်ပြီးတော့ထပ်မံတေးရှောင်နေရသူတွေရှိပါတယ်။အလားတူပဲမိုးပြဲမြို့ထဲနဲ့စက်တော်ယာတောင်ပေါ်ဘက်မှာစစ်ကောင်စီတပ်ကတပ်ဆွဲနေရယူဆဲဖြစ်တာမို့လို့အချိန်မရွေးတိုက်ပွဲဖြစ်လာမှကိုစိုးရိမ်ရတယ်လို့ကေဇေးပရာဟိတသမားတူကပြောပါတယ်။ဒီသာမတည်ငြိမ်သေးတာကြောင့်လဲဒေသခံတွေဖို့နေကင်းပိုင်းနေအိမ်ကိုပြန်ကြည့်တာတော့ပဲလုံးနေတယ်လို့သူကပြောပါတယ်။
ဒီစက်တရတော့ပုံမှန်လည်းရှိနေသေးတယ်။နောက်ယူထဲမှာညောင်ရဲကွယ်မှာလည်းရှိနေသေးတယ်ဆိုတော့အချိန်မီတက်ကွက်ကဖြစ်ပေါ်နေတဲ့အချိန်မီလည်းရှိနေတယ်လေနော်။ဆိုတော့တက်ကွက်အရာဖြစ်ထားတဲ့နေရာဖြစ်နေတယ်ဆိုတော့ဒီလိုအချိန်မီတက်ကွက်မှာလည်းကြောက်တော့သူကပြန်မှာပဲသူကဒီနေနေကြရတယ်။ကြောက်တော့မပြန်ကြောက်ဘူးပေါ့နော်။ပြန်ပြီးတော့အိမ်ပြန်ကြည့်တော့လည်းရှိတယ်ဆိုတော့အိမ်ပြန်နေတော့မသိသိဖြစ်သေးဘူးကြောက်ပေါ့
။မိုးပြမှာတော့ညတိုင်းလူလူပဲလက်နက်ငယ်ပစ်ခတ်တံတွေဂျူကြားဂျူကြားကြားနေရတယ်လို့ဆိုရတယ်စစ်တပ်ကအာဏာသိမ်းပြီးကလေးကကြားပြည်နယ်ဒေသခေါ်ကင်းဒီနယ်နဲ့ဒီနေချင်းဆက်ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေဖြစ်နေတာအခုဆိုလို့ရှိရင်နှစ်နှစ်ထဲကိုဝင်လာပြီးဖြစ်ပါတယ်အခုဒီဖေကုံမြို့နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသုံးတရာထုတ်ပြန်ပြောဆိုတာရှိသေးပါဦးခင်ဗျာ